မနက်ဖြန်မေလ24ရက်နေ့မှာကျင်းပမဲ့23ရာစုပင်လုံညီလာခံတက်ရောက်ဖို့တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့ခုနှစ်ဖွဲ့နေပြည်တော်ကိုရောက်ရှိနေချိန်မှာပဲညွညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကတော့ညီလာခံမတက်ရောက်ဖို့ဆုံးဖြတ်လိုက်ပါတယ်။အထူးသဖြင့်တခြားကိုဇူလရီနီတူဆွေးနွေးဆုံးဖြတ်ခွင့်ရှိတဲ့အနေအထားနဲ့ဖိတ်ကြားခံရတာမဟုတ်လို့မတက်ရောက်ဖို့ဆုံးမြတ်တာဖြစ်တယ်လို့လည်း UNFC ကောင်ဆောင်တွေကပြောပါတယ်။ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါ UNSC ကညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဒီကနေ့စည်းဝေးကနေဆုံးဖြတ်ချက်အရ23ရာစုဒုတိယကြိမ်ပင်လုံညီလာခံကိုအဖွဲ့အစည်းနဲ့တက်ရောက်မှာမဟုတ်ဘူးလို့ဒုတိယဥက္ကဋ္ဌနဟန္တာကပြောပါတယ
်ကျွန်တော်တို့ဒီကြားဖြတ်ညှိနှိုင်းနေတဲ့ကုချက်ပေါ်မှာပြည်လည်းမှုမရသေးဘူးပြကျွန်တော်တို့ကတော့ရှိသင့်တိုးဖို့ဆိုတဲ့နေရာမှာတော့ဘာလို့မရသေးဘူးပေါ့နော်နောက်အခု23ရာစုပင်လုံဖိတ်လာတဲ့အပေါ်မှာစည်းဝေးနဲ့လည်းကတ်ရက်ဖြစ်နေတယ်နောက်သူတို့ဖိတ်စာလည်းရောက်တာတော်တော်လေးနောက်ကျတယ်ကျွန်တော်တို့ကိုအထူးဧည့်သည်အနေနဲ့ဖိတ်ကြတယ်ဒါတော့သကလုံးလှအောင်တော့အထူးဖိတ်ကြသူပေါ့အမှန်တော့ဒါလိမ့်လာသူဖြစ်ပါတယ်ဒီတခြားကုသလေတွေနဲ့ဒန်းသူဆွေးနွေးခွင့်ဆုံးဖြတ်ခွင့်တွေမရှိတဲ့အနေအထားပေါ်မှာကျွန်တော်တို့ကတော့မတက်တင်ဘူးလို့ကျွန်တော်တို့အဲ့လိုမြင်တယ
်အထူးဖိတ်ကြသူအစ်အနေသားဖြစ်တာဖိတ်ကြလာလို့ UNSC အနေနဲ့ပါဝင်တက်ရောက်ဖို့မရှိဘူးလို့သူကဆိုပါတယ်UNSC ရဲ့နိုင်ငံရေးဆိုင်ရာသွေးဆောင်ဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ TBN နဲ့မြန်မာဆိုရတို့ကြားအဆိုပြုချက်ကိုးချက်ကိုညှိနှိုင်းသဘောတူညီချက်မရခဲ့လို့ NCA လက်မှတ်ရေးထိုးနိုင်ရေးမတိုင်ခင်နှစ်ဖက်အပြန်အလှန်ကတိကဝတ်ပြုချက်မပြုနိုင်တဲ့အခြေအနေမှာရှိနေပါတယ်။ UNSC အနေနဲ့ကတော့23ရာစုပင်လုံညီလက်ခံဖိတ်ကြားမှုဟာတန်းတူဆွေးနွေးခွင့်မရှိတဲ့နေသားဖြစ်တယ်လို့ခိုင်မာတဲ့သဘောတူညီချက်တစ်ခုနဲ့တော်လိုင်းရေးလက်နက်ကန်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းနဟန္တာကပြောပါတယ
်။ပထမအကြိမ်27ပင်လုံလုံးဒုံးကကျွန်တော်တို့ကိုတရားဝင်ဖိတ်တယ်တန်းတူဆွေးနွေးခွင့်ရှိတဲ့အပေါ်မှာကျွန်တော်တက်ခဲ့တယ်ဒါပေမဲ့ဒီပွဲမှာတော့အဲ့ဒါလို့မဟုတ်ဘူးနော်နောက်အခု NCA ကိစ္စအပေါ်မှာလည်းကျွန်တော်တို့ကအရင်က NCCT အနေနဲ့ဆွေးနွေးလာတယ်နောက်ပြီးတော့မှ CD အခုဆို27ဆွေးနွေးနေတာပါပဲနော်သဘောကတော့ခိုင်မာတဲ့သဘောတူညီမှုတစ်ခုနဲ့အပြစ်ခရစက်ရေးလုပ်ပြီးတော့မှနိုင်ငံရေးဖြည့်ရှင်ရေးကိုတက်လှမ်းသွားဖို့အဲ့ဒီအပေါ်မှာကျွန်တော်တို့အခိုင်အမာယုံကြည်တယ်တော်လည်းလက်နက်ကန်ဖွဲ့တဲ့အားလုံးပါဝင်နိုင်ရေးဆိုလက်တာအဓိကသောင်းပေးရ
မယ်။27ရာစုပင်လုံညီလာခံကိုမတက်ရောက်လို့မြန်မာအစိုးရကနေတမျိုးတစ်ပုံသဘောထားရှိနိုင်မလားဆိုတဲ့အပေါ်နန္ဒာကခုလိုဆက်ပြောပါတယ
်။ဒါကအစိုးရအပေါ်မှာတကယ်လို့27ရာစုပင်လုံမတက်လို့သူတို့တမျိုးစုသဘောထားမယ်ဆိုတော့ဒါကတော့မတက်နိုင်ဘူးလေနော်။သူတို့ကတော့အစီအစဉ်ကြီးလို့သူတို့လုပ်သွားတာပါကျွန်တော်တို့နဲ့အတတ်နိုင်ဆုံးဆက်လက်ပြီးတော့ကြီးသွားဖို့လိုလိမ့်မယ်လို့နော်ဒါကတော့ကျွန်တော်တို့မြင်တယ
် UNSC အနေနဲ့ကတော့ပင်လုံမူပင်လုံစိတ်သပင်လုံကတိကဝတ်နဲ့အညီအမျိုးသားတန်းသူရေးကိုပိုင်ပြတန်းခွင့်နဲ့အမျိုးသားပြည်နယ်များကိုအခြေခံတဲ့စစ်မှန်တဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးကိုဥတည်နိုင်တဲ့နိုင်ငံရေးသွေးဆုံဆွေးနွေးပွဲတွေကို UNSC အနေနဲ့ကြိုဆိုထောက်ခံဝိုင်းရံပပိုးသွားမယ်လို့လည်းဒီကနေ့မှကြီးညာချက်ထုတ်ပြန်ထားပါတယ်အခုကျင်းပတဲ့ UNSC စီဝေးမှာကချင်လွတ်လပ်ရေးဖွဲ့ KIO မွန်မြစ်တပ်ပါတီကရင်နေမျိုးရာတိုးတက်ရေးပါတီမြောက်ပိုင်းရှမ်းပြည်သမတော် SSPP SSC ရခိုင်အမျိုးသားကောင်စီလာဟုဒီမိုကရက်တစ်အစည်းအရုံးတို့တက်ရောက်ခဲ့ကြပေမဲ့ KIO နဲ့မြောက်ပိုင်းရှမ်းပြည်သမတော်ကိုယ်စားလှယ်တွေဟာ23ရာစုပင်လုံညီလာခံကိုတက်ရောက်ဖို့နေပြည်တော်ကိုရောက်ရှိနေပါတယ် UWSA ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ကနေဦးဆောင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီအဖွဲ့ဖြစ်တဲ့ UWSA, KIA, SSPB, NDAA, TNL, AA, MNDAA အဖွဲ့ခုနှစ်ဖွဲ့ကတော့အထူးဖိတ်ကြားသူတွေဖြစ်ဒုတိယကြိမ်23ရာစုပင်လုံညီလာခံကိုတက်ရောက်ဖို့တရုတ်နိုင်ငံကနေတစ်ဆင့်နေပြည်တော်ကိုရောက်ရှိနေပြီဖြစ်ပါတယ်ခင်ဗျာ